ဝါရှင်တန် DC က USIP American ငြိမ်းချမ်းရေး Institute ဌာနချုပ်မှာပြုလုပ်တဲ့ဆွေးနွေးပွဲကတော့ဒီကဘာလုံးဆိုင်ရာချိန်ချောက်နေတဲ့အရှိတောင်အာရှကရာဇဝတ်ဂိုင်းများအကြောင်းပဲဖြစ်ပါတယ်အထူးသဖြင့်ဒီမြန်မာနိုင်ငံမှာဒီအခြေစိုက်လာတဲ့ပေါ့နော်နောက်ဆုံးအခြေစိုက်လာတဲ့ဒီတရုတ်နိုင်ငံသားတွေနဲ့ဆက်နွယ်နေတဲ့ဒီ Cyber ရာဇဝတ်ကျူးလွန်မှုတွေနိုင်ငံဖြတ်ကျော်ရာဇဝတ်ကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့လေဒီဆွေးနွေးပွဲမှာအလေးပေးပြောဆိုသွားတာတွေ့ရပါတယ်ဒီ American နိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာတပ်အမတ်ကြီးကိုရိုင်းလည်းတက်ရောက်ပြီးတော့ဒီဆွေးနွေးပွဲမှာအဖွင့်မှာစကားပြောကြားခဲ့ပါတယ်
Traffickers have leveraged pandemic
လူငယ်တွေနှစ်နှစ်ကျော်ကတည်းကကူးစက်ရောဂါဆိုင်ရာစီးပွားရေးအခက်အခဲတွေတိုးမြင့်လာနေတဲ့ကမ္ဘာလုံးဆိုင်ရာလူငယ်အလုပ်လက်မဲ့တွေနိုင်ငံတကာခီးသွွားလာခွင့်ကန့်သတ်ချက်တွေကိုလူကုန်ကူးသူတွေကအခွင့်ကောင်းယူအသုံးချခဲ့ကြပါတယ်ဒေါ်လာဘီလီယံပေါင်းများစွာလည်ပတ်နေတဲ့ Cyber Internet လိမ်လည်မှုလုပ်ငန်းတွေမှာအရွယ်ရောက်ပြီးသူတွေနဲ့ကလေးငယ်ထောင်ပေါင်းများစွာကိုအာဓမစေခိုင်းပြီးတော့အမျက်ထုတ်ခဲ့ကြပါတယ်လို့လူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာ American သံမတ်ကြီး Cindy Dyer ကပြောသွားတာပါဒီနှစ်ထုတ်ပြန်တဲ့ American နိုင်ငံသားရေးဌာနရဲ့လူကုန်ကူးမှုအစဉ်ခန်းစာရဲ့ထူးခြားချက်အနေနဲ့
Transnational crime as I think we all know is emerging as a major threat to regional and global
နိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေဟာဒေသတွေနဲ့ကမ္ဘာလုံးဆိုင်ရာလုံခြုံရေးအတွက်အထူးချင်းချောက်မှုတစ်ခုအနေနဲ့ပေါ်ထွက်လာတာကျွန်မတို့အားလုံးသိကြမယ်ထင်ပါတယ်ဒီရာဇဝတ်မှုတွေဟာအကာအကွယ်မဲ့သူတွေအပါအဝင်အလုပ်ကိုစူးစမ်းလုပ်ကိုင်နေသူတန်းပေါင်းများစွာအတွက်အလွန်အန္တရာယ်ကြီးစေပါတယ်ထားအပြင်ဒီရာဇမှုကွန်ရက်တွေနဲ့လုပ်ငန်းအများအပြားဟာကျမတို့ရဲ့ပြိုင်ပွဲတွေထဲကတခုဒါမှမဟုတ်နောက်ကျောင်းရာဇဝတ်အရာတရုတ်နိုင်ငံနဲ့ဆက်ဆံနေကြောင်းတပ်တွေအထောက်အထားတွေတိုးတိုးလာနေတာဟာအလွန်စိုးရိမ်စရာကောင်းပါတယ
်တရုတ်နိုင်ငံနဲ့ဆက်ဆံနေတဲ့နိုင်ငံဖြတ်ကျော်ဖွဲ့စည်းထားတဲ့ရာဇဝတ်ဂိုင်းတွေဟာဖိလစ်ပိုင်ကမ္ဘောဒီးယားပြည်ရင်အခုမြန်မာနိုင်ငံကိုပြောင်းရွှေ့လာကြတာဖြစ်တယ်လို့ USIP ရဲ့မြန်မာနိုင်ငံဆိုင်ရာညွှန်ကြားမှု Jason Tower ကဆွေးနွေးပွဲမှာပြောသွားပါတယ်။ကရင်ပြည်နယ်ရွှေကုတ်ကူမှာရှိနေတဲ့ဒီရာဇဝတ်လုပ်ငန်းတွေကိုနှိမ်နင်းဖို့အရင်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရလက်ထက်မှာစ조사ဆောင်ရွက်ခဲ့ပြီးမြေအခုဆက်အနာသိမ့်ပြီးနောက်ပိုင်းစစ်တပ်ဟာသူ့လက်အောက်ခံကရင် BDF နေချားဆောင်တပ်ဖွဲ့နဲ့ပူးပေါင်းပြီးဒီရာဇဝတ်မြို့ကိုထင်ထင်ရှားရှားအကာအကွယ်ပေးခဲ့တယ်လို့အခုလိုပြောသွားပါတယ
်the Myanmar army while you were seeing you know all sorts
of ngan dawan pine တိုက်ခိုက်နေတဲ့မြန်မာစစ်တပ်ဟာဒီရာဇဝတ်မြို့မှာဒီနှစ်ဧပြီလမှာတပ်တွေဖြန့်ကျက်ပြီးအင်းနဲ့အားနဲ့အကာအကွယ်ပေးခဲ့တာတွေတွေ့ရပါတယ်သူတို့လို့ရအောင်မြင်ခဲ့ပါတယ်စိုက်ဘာကြုံပြုခံရပြီးအတင်းအကျပ်စေခိုင်းခံရသူပေါင်းခမန်းကြီး1000ထက်မနည်းရှိတဲ့အဲ့ဒီမျိုးကရာဇဝတ်ဂိုင်းတွေကိုစစ်တပ်ကကာကွယ်ပေးနိုင်ခဲ့ပါတယ
်တရုတ်ဆိုရကတော့သူ့နိုင်ငံသားတွေကိုပြစ်မှတ်ထားနေတဲ့ရာဇဝတ်လုပ်ငန်းတွေကိုမြန်မာနဲ့ပူးပေါင်းပြီးနှိမ်နင်းနိုင်ရေးတွန်းအားပေးဆောင်ရွက်ဖို့ကြိုးပမ်းနေတဲ့အကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးရှင်ကန်းကအတည်လင်းကြေညာထားတာပါတကဘာလုံးကိုချိန်ချောက်လာနေတဲ့စိုက်ဘာရာဇဝတ်မှုတွေကိုတရုတ်အနေနဲ့အမှန်တကယ်ဖြေရှင်းဆောင်ရွက်နိုင်ပါမလားလို့ Jason Tower ကိုဆွေးနွေးပွဲအပြင်ဘက်မင်းမြတ်ရာမှာသူကအခုလိုပြောပါတယ
် Given that these networks have such tremendous political
အချားတစ်ဖက်မှာတော့ဒီရာဇဝတ်ဂိုင်းကွန်ရက်တွေဟာတရုတ်နိုင်ငံကကြီးမားတဲ့နိုင်ငံရေးဩဇာလွှမ်းမိုးသူတွေနဲ့ပတ်သက်နေသလိုဒီရာဇဝတ်လုပ်ငန်းတွေကိုဦးဆောင်နေသူတွေဟာတရုတ်နိုင်ငံကိုပြန်သွားတယ်ဆိုရင်သူတို့အတိုင်းမြုံကိုပြန်ရောက်သွားသလိုမျိုးဖြစ်နေတာပါအထူးသဖြင့်ဒီရာဇဝတ်ဂိုင်းလုပ်ငန်းတွေဟာတရုတ်ရဲ့ပိုလမအစီမံကိန်းအစပြုတဲ့နေရာတွေမှာအ धिक အခန်းကဏ္ဍကပါဝင်နေတာကြောင့်နိုင်ငံရေးအရာလဲတနည်းတလန့်နဲ့ပံ့ပိုးနေတာပါအဂတိလိုက်စားတဲ့အခြေအနေတွေကြောင့်လဲအ धिक လှုပ်ဆောင်နေတဲ့ရာဇဝတ်ဂိုင်းခေါင်းဆောင်တွေကိုနှိမ်နင်းဖို့ခက်ခဲစေပါတယ
် USIP ဌာနချုပ်မှာမနေ့ကပြုလုပ်တဲ့ဆွေးနွေးပွဲမှာတော့နိုင်ငံတကာတရားမျှတရေးမစ်ရှင်အကြီးတဲ့အရာရှိJacob Sims နဲ့ဒေတာရင်းကျွမ်းကျင်သူဖိလစ်ပိုင်ပါမောက Elvin Camaro လည်းဥဆောင်ဆွေးနွေးပြောဆိုခဲ့ကြပါတယ်ရှင်